အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်ဒေါ်ကိုအစိုးရစီစဉ်မှုနဲ့သတင်းသွားယူနေတဲ့သတင်းမီဒီယာအဖွဲ့ရဲ့သတင်းဖော်ပြမှုဟာကုလပါဝင်နိုင်ငံတကာလူအခွင့်အရေးအဖွဲ့စည်းတွေရဲ့စိုးရိမ်မှုတွေပြေပြောက်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့သတင်းမီဒီယာအကြက်ခတ်တွေကသုံးသပ်လိုက်ပါတယ်။အစိုးရအနေနဲ့ဒီထက်ပိုပြီးနိုင်ငံတကာသတင်းမီဒီယာကြီးတွေအပါအဝင်နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကိုလွတ်လွတ်လပ်လပ်စုံစမ်းလည်လာခွင့်ပေးတဲ့တယ်လို့လည်းအကြံပြုပါတယ်။အသေးစိတ်ကိုမဆူမွန်စူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်တွင်မြမဘင်္ဂလားနယ်ဇက်ကနေကြားဆောင်စခန်းတွေနဲ့ရဲစခန်းတွေကိုပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလူအင်အားနဲ့အကြမ်းဖက်အတိုက်ခိုက်ခံရပြီးတဲ့နောက်နယ်မြေရှင်းလင်းရေးတွေမှာအစိုးရစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေဘက်ကလူခွေချိုးဖောက်မှုတွေဆိုးဆိုးဝါးဝါးရှိခဲ့တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွေအဖွဲ့တွေဘက်ကနယ်မြေတွင်းကိုလက်တွေ့ကွင်းဆင်လေ့လာခွင့်ပေးဖို့တောင်းဆိုခဲ့ကြပြီးတဲ့နောက်အခုလိုမျိုးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်မောင်နှုံးဒေသဘက်ကကြေးဝါးရီအထိနိုင်ငံတကာနဲ့ပြည်တွင်းသတင်းသမားတွေပါဝင်တဲ့သတင်းမီဒီယာအဖွဲ့ကိုပထမဆုံးအတော့အဖြစ်အစိုးရကတွားရောက်ခွင့်ပြုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့အခုလိုမျိုးအစိုးရဘက်ကရွေးချယ်ပြီးအစိုးရရဲ့အစီအမံနဲ့တွားရောက်ရတဲ့ဒီခီးစဉ်ကနေကောင်းမွန်တဲ့အဖြစ်ရလဒ်တွေရအောင်တော့စွန့်ဆောင်နိုင်မယ်မထင်ဘူးလို့မြမရေးလစ်လာအကဲခတ်နေတဲ့သတင်းသမားတဦးဖြစ်တဲ့ဦးထက်အောင်ကျော်ကအခုလိုသုံးသပ်ပါတယ
်။အစိုးရတော့ပြောင်းသွားတော့ဗောလေစေစိုးရနောက်ဦးသိစိစိုးရနေပြီးတော့ဒေါ်စန်းစီစိုးရပြောင်းသွားပြီပဲ။အစိုးရဘက်မှာတောင်းတော့ထမ်းနေတဲ့လူတွေကလူဟောင်းတွေဖြစ်နေလို့လားတော့မသိဘူးသူတို့အမြင်ကစစ်တားနေပြီးတော့တကယ်ကွင်းထဲမှာဖြစ်နေတဲ့အခြေအနေမှန်တွေသူတို့သတင်းထုတ်ပြနေတယ်ပေါ့လေဒါကအမှန်ဆုံးသူတို့ပြောတာလက်ခံရမယ်ဆိုတဲ့အမြင်မျိုးကြားနေရတော့ဖြစ်တယ်ဒါပေမဲ့နိုင်ငံတကာကွင်းလင်းတဲ့မီဒီယာတွေမှာကြတော့အဲ့လိုမဟုတ်ဘူးလေအစိုးရပြောတာအစိုးရပြောတာပဲလေဒါအမှန်တရားလို့နိုင်ငံတကာမီဒီယာတွေကလက်ခံထားတာမဟုတ်ဘူးသတင်းထုတ်တွေကိုယ်တိုင်လှုပ်လာတဲ့လူတွေကိုယ်တိုင်အဲ့ဒီဒေတာသွားခေါ်ပြီးပြမှာသူတို့ကအမှန်လို့ထင်တာကိုဆိုတော့အခုရခိုင်မှာဖြစ်နေတဲ့ပြဿနာမှာလည်းဆိုရဖွဲအမြင်နဲ့ဒီနိုင်ငံတကာအမြင်နဲ့ကတော်တော်ကိုကွဲလွဲနေတယ်ဆိုရဖွဲပြောတာနဲ့လူခွေးဖွဲတွေက satellite တပ်ဖွဲ့ဝင်ပြတဲ့ပုံတွေနဲ့တော်တော်ကိုကွဲလွဲနေတဲ့ခါကျတော့ကျွန်တော်ထင်တာကတော့ဆိုရကဒီလောက်အခုသူလဲရွေးစင်ပဲဆိုတော့ဗောလေသူလူရွေးပြီးသွားပြီးတော့ပြယုံနေရတော့ဒါကနိုင်ငံတကာလက်ခံတဲ့အခြေအနေမျိုးတော့ဖြစ်လာမှာမဟုတ်ဘူးနိုင်ငံတကာတကယ်ပညာရှင်တွေတကယ်သတင်းဌာနတွေသတင်းသမားတွေခေါ်ပြီးပြမှာပဲဒါကတစိုးတရနားလည်မှုရလာမယ်လို့ကျွန်တော်မြင်ပါတယ်ဗျ
ရခိုင်ပြည်နယ်မောင်နှောဒေသကိုသတင်းမီဒီယာအဖွဲ့သွားရောက်ပြီးသတင်းရယူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစ္စလမ်ရေးအားဘာသာရေးဌာနချုပ်ရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းထွန်းစိုးကသူ့ရဲ့အမြင်အခုလိုပြောပြပါတယ
်။နိုင်ငံတကာစံချိန်စံညွှန်းအနေနဲ့မီဒီယာသမားတွေလိုတကယ်အင်ဒီပန်ဒန့်လုပ်နေတယ်ဆိုရင်တော့ဘူးမပါပဲနဲ့ပေါ့နော်။သူတို့စိတ်ကြိုက်ပေါ့။သူတို့တွေးကျင်တဲ့လူနဲ့တွေ့မယ်ပြောကျင်တဲ့လူနဲ့ပြောပြီးတော့တကယ်ကိုတေချာတဲ့ resource တွေတေချာတဲ့သတင်းတွေယူနိုင်မယ်ဆိုရင်တော့အဆင်ပြေတယ်လေ။အခုအစားကအားလုံးကန့်သတ်မှုတွေရှိနေတယ်။အဲဒီကန့်သတ်မှုတွေကလည်းနံပါတ်1ကဟိုထုံးစံတိုင်းပဲ2012ရခိုင်ပြည်နယ်စတဲ့ကလေးကအခုချိန်ကြီးကဘာလဲဆိုလုံချုံရေးအကြောင်းပြချက်နဲ့ပေါ့နော်ဘာသူမဆိုအဲ့မှာရှိတဲ့လူတွေတောင်မှအသွားလာနေလုံချုံရေးအကြောင်းပြချက်နဲ့သူတို့ကရဲကားတို့အဲအားလုံးစီစဉ်ပြီးသွားနေရတဲ့အတိုင်းတာမှာအခုမီဒီယာသမားတွေကလည်းသူတို့ကလုံချုံရေးအကြောင်းပြချက်နဲ့ပဲကန့်သတ်မှုတွေရှိနေတယ်အဲ့တကယ်ကိုတိကျခိုင်မာတဲ့ဒီ open resource တွေကိုရနိုင်မယ်လို့တော့ကျွန်တော်မထင်ဘူးဗ
ျစစ်တပ်ရဲ့လုံခြုံရေးတာဝန်ယူမှုနဲ့တွားနေရတဲ့ဒီခီးစဉ်အတွင်းဒေသခံတွေရဲ့တွေ့ဆုံမှုတွေမှာအကြမ်းဖက်ဖြစ်စဉ်တွေနဲ့ပတ်သက်လို့မေးမြန်းမှုတွေမှာလွတ်လပ်မှုရှိခဲ့ပါသလားလို့အဖွဲ့မှကိုရိုင်းလိုက်ပါသတင်းရယူနေတဲ့ Central News Bureau Editor ချုပ်ဦးစီသူအောင်မြင့်ကို VOA မြန်မာပိုင်းကမေးမြန်းတဲ့အခါ
အဲ့ဒါကတော့ဟိုရတယ်ဥပမာအားဖြင့်ဆိုရင်ရော်တရော်ရောက်တဲ့အခါဆိုရင်သူတို့လူတွေအများကြီးရှိနေတယ်ရှိနေတဲ့အခါကျတော့ဒင်းတော့တွေကတော့ကိုကြိုက်တဲ့လူကိုကိုအဲ့ဒီမှာဆွဲပြီးတော့မေးတာတွေပါလေလဲလုပ်လို့ရတယ်အချို့ရွာတွေမှာဆိုရင်တော့ဥပမာလည်းပဲပြောတယ်ဥပမာဒါတက်မတော်ကဖြစ်သားတွေကမိရှို့တယ်ဆိုပြီးတော့မှအဲ့လိုဆွဆွဲတဲ့လူတော့မှအဲ့ဒါနှစ်ယောက်လောက်အဲ့ဒါမျိုးတွေ့တယ်အခုရရွာမှာဆိုရင်ပြပြချက်မှာတော့မဟုတ်ဘူးသူတို့အဲ့ဒီအနေကန်တွေကိုယ်တိုင်ပါတယ်ပါပြီးတော့မှဘယ်အိမ်ကိုဆိုရင်လဲသူတို့လုံခြုံရေးယူလိုက်တယ်ဒီလုံခြုံရေးယူပြီးဘသူ့ကိုတွေ့ကျင်ပါလေဆိုရင်လူဟိုသက်ထွက်လာတယ်ထွက်လာပြီးတော့မှစစ်ကြောရေးလောက်တာတွေပါလေဆိုရင်လည်းပြီးပတ်ခေါ်သွားတာမျိုးတွေမလုပ်ဘူးဖမ်းဖမ်းကမှသာဖမ်းရောပေါ့နော်ဒါသူတို့ဥပဒေတိုင်းရဲလဲအတားတို့ဘာလို့လုပ်တယ်ဒီလိုမှမဟုတ်ပဲနဲ့အဲ့ဒီရွာထဲမှာပဲဟိုစစ်တာဆေးတာတို့ဘာလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကုလသမဂ္ဂရွာသားတွေကိုယ်တိုင်ပြောတယ်ဒါပေမဲ့စွတ်စွဲတဲ့ရွာလည်းရှိတယ်ပြောတဲ့ဒီမှာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုဘာလဲမတူဘူးပေါ့နော်ပြောတာဆိုတာတွေကမတူဘူးအလေးစားတွေကမတူဘူ
းနေမြေရှင်းလင်းရေးနေမှာလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွတ်စွဲချက်တွေနဲ့ဒေသခံတွေဘက်ကပြောဆိုမှုကတော့အမျိုးမျိုးဖြစ်နေတာကြောင့်အဖြစ်ပြက်မှန်ကိုသုံးသပ်ပေးနိုင်မှုကအချိန်ယူရအောင်မယ်လို့ကိုရိုင်းသွားရောက်လေ့လာနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်က VOA ကိုပြောခဲ့တာပါအကဲဆက်လာတဲ့လူမျိုးရေးပြည်ပခါတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့ဒေသတွေကိုသွားရောက်လေ့လာသတင်းရယူတဲ့အခါအတွေ့အကြုံရင့်ကျက်ပြီးသတင်းမှန်ကိုဗက်လိုက်မှုကင်းကင်းနဲ့တင်ပြနိုင်တဲ့သတင်းသမားတွေ နဲ့နိုင်ငံတကာသတင်းမီဒီယာကြီးတွေကိုအစိုးရအနေနဲ့ဆေးလွတ်တဲ့လို့လည်းဦးထက်အောင်ကျော်ကအကြံပြုပါတယ်။သတင်းမီဒီယာဌာနအသီးသီးကအဖွဲ့ဝင်73ဦးပါဝင်တဲ့ပြည်တွင်းပြည်ပသတင်းမီဒီယာအဖွဲ့ဟာရခိုင်ပြည်နယ်မောင်နှောဒေသကိုပထမဆုံးတွားရောက်ပြီးသတင်းရယူနိုင်တဲ့အဖွဲ့ဖြစ်ပြီးသူတို့ရဲ့ခီးစဉ်ကတော့ဒီဇင်ဘာလ19ရက်နေ့ကနေဒီဇင်ဘာလ22ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်။မီဒီယာတွေတွားရောက်ပြီးသတင်းရယူနိုင်မှုအတွက်နောက်ထပ်ခီးစဉ်တွေကိုလည်းထပ်ပြီးတော့စီစဉ်ဆောင်ရွက်ပေးဦးမှာဖြစ်တယ်လို့လည်းနိုင်ငံတော်အတိုင်းအမြံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်ရှင်။